အမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာစစ်တပ်နဲ့တွဲပြီးစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလှုပ်တာကိုပိတ်ပင်ထားတဲ့အရေးယူတန်ခတ်မှုအမေကိုသမရဥပမာကနောက်ထပ်တစ်နှစ်သက်တမ်းတိုးလိုက်ပါတယ်မြန်မာနိုင်ငံတွင်စိုးရိမ်စရာအခြေအနေတွေအချို့ဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံရေးမူဝါဒအပေါ်အလွန်အမင်းချိန်းချောက်မှုဆက်ရှိနေတာကြောင့်အရေးယူမှုကိုအခုလိုထပ်ပြီးတက်တန်းတိုးတာဖြစ်တယ်လို့သမ္မတဥဘာမားရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ကိုသားညွန့်ဦးကပြောပြမှာပါ
။အခုလိုတက်တန်းတိုးလိုက်တဲ့အမေရိကန်ပြည်ထောင်စုရဲ့အရေးယူတန်ခတ်မှုဟာလွှတ်တော်ကပြဋ္ဌာန်းတဲ့ဥပဒေတော်မဟုတ်ဘဲနဲ့သမ္မတရဲ့လုတ်ပိုင်ခွင့်နဲ့ထုတ်ပြန်တဲ့အမိန့်ဖြစ်ပါတယ်။မြန်မာနိုင်ငံတွင်လူခွင့်အခြေအနေကြောင့်မြန်မာနိုင်ငံရဲ့ယင်းနှိမ့်မြှုပ်နှံမှုကိုကန့်သက်တားမြစ်တဲ့ဒီသမ္မတရဲ့1998ခုနှစ်မေလ20ရက်နေ့အမိန့်ထုတ်ပြန်ချက်အဆက်ဖြစ်ပါတယ်။2003ခုနှစ်မှာတစ်ချိန်2008ခုနှစ်မှာတစ်ချိန်2008ခုနှစ်မှာတစ်ချိန်တက်တန်းတိုးခဲ့ပြီးတော့2013ခုနှစ်ဒီမှာတော့ပြင်ဆင်ချက်နဲ့အတူတက်တန်းတိုးခဲ့တာပါ။သမရရဲ့ဒီအမိန့်ထုတ်ပြန်ချက်အရဆိုရင်တော့ American စီးပွားရေးကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံထဲမှာယင်းနှိမ့်မြှုပ်နှံစီးပွားရေးလုပ်ပိုင်ခွင့်ရှိပါတယ်။ဒါပေမဲ့လည်းချွင်းချက်အနေနဲ့မြန်မာစစ်တပ်နဲ့ဆက်ဆက်လှုပ်ဆောင်တာကိုကန့်သက်တားမြစ်ထားပါတယ်။မြန်မာနိုင်ငံတည်းယင်းနှိမ့်မြှုပ်နှံကြတဲ့ဒီ American ကုမ္ပဏီတွေအနေနဲ့လူခွင့်ရေးရှုထောင့်ကနေပြီးတော့သူရဲ့လုပ်ငန်းဆောင်ရွက်ချက်တွေကိုစုံစမ်းသုံးသပ်ပြီးတော့အများပြည်သူသိအောင်အစီအစဉ်စာထုတ်ပြန်ပေးရမှာဖြစ်ပါတယ်။အခုလိုဒီသမ္မတအမိတ်နဲ့ဒီအရေးယူမှုကိုတက်တန်းတိုးတဲ့အပေါ်မှာ American ခြေစိုက်မြန်မာဒီမိုကရေစီရေလှှရှားမှုအဖွဲ့ဖြစ်တဲ့ USCB ကကြိုးစားပါတယ်။မြန်မာနိုင်ငံတည်းပြုပြင်ပြောင်းလဲရေးမှာလိုအပ်ချက်တွေရှိနေတော့မယ်ဆိုတာကိုသမ္မတဥဘာမားကအသိမှတ်ပြုလိုက်တာဖြစ်တယ်လို့ USCB ရဲ့အမှုဆောင်ဒါရိုက်တာ Jennifer Quayle က VOA ကိုပြောပါတယ်။
US Campaign for Burma and several other organizations earlier
USCB နဲ့အခြားအဖွဲ့အစည်းတွေအနေနဲ့ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာဒီအရေးယူမှုကိုဆက်သက်တမ်းတိုးပေးဖို့သမ္မတထံကိုအခုလအစောပိုင်းကပဲတောင်းဆိုစာပို့ခဲ့တာပါလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ရှိနေတာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုမလုပ်တာသတင်းတောက်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုဆက်ပြီးတော့ဖမ်းဆီးတာတွေဖြစ်နေတာကြောင့်အခုလိုမျိုးတောင်းဆိုရတာပါသမ္မတဥဘာမားအနေနဲ့မြန်မာနိုင်ငံထဲမှာလိုအပ်ချက်တွေရှိနေတော့မယ်ပြဿနာတွေရှိနေတော့မယ်ဆိုတာကိုအသိမှတ်ပြုပြီးတော့အခုလိုသက်တမ်းတိုးဖို့အတွက်ဆုံးဖြတ်လိုက်တဲ့အပေါ်မှာဝမ်းမြောက်မိပါတယ်ဆိုပြီးတော့ USCB အမှုဆောင်ဒါရိုက်တာ Jennifer Quayle ပြောဆိုသွားတာဖြစ်ပါတယ်သမ္မတဥဘာမားရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့မြန်မာနိုင်ငံအနေနဲ့ဒီအပြည်ပြည်ဆိုင်ရာနုမြူအေဂျင်စီ IAEA ရဲ့ Nuclear Beacon လုံခြုံမှုဆိုင်ရာဖြစ်ဆွတ်ချက်ကိုသဘောတူလက်မှတ်ရေးထိုးတာအပါအဝင်နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေရှိလာတာကိုအသိအမှတ်ပြုထားပါတယ်။ဒါမှမဟုတ်လူနည်းစုတိုင်းသားဒေသတွေအထူးသဖြင့်ရခိုင်ပြည်နယ်အတွင်းလူခွင့်ချိုးဖောက်မှုအခြေအနေနဲ့မြန်မာနိုင်ငံတွင်းနိုင်ငံရေးနဲ့စီးပွားရေးနယ်ပယ်မှာစစ်တပ်ကဆက်ပြီးတော့နေရာယူထားတဲ့အခြေအနေတွေရှိနေတော့မယ်လို့သမ္မတဥဘာမားကသူ့ကြေညာချက်မှာဖော်ပြပါတယ်။ဒါကြောင့်မလို့ဒီလိုအခြေအနေတွေဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံသားရေးမူဝါဒကိုအလွန်အမင်းချိန်းချောက်မှုဖြစ်ဆက်ဖြစ်နေတာကြောင့်သက်တမ်းတူဖို့အတွက်ဆုံးဖြတ်ရတာဖြစ်တယ်လို့ဆိုပါရယ်အခုဒီသမ္မတရဲ့အမင်းစာမှာပါတဲ့အတိုင်းကုမ္ပဏီတွေအနေနဲ့သူတို့ရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့လူခွင့်ရေးကိုထိခိုက်မှုရှိမရှိစုံစမ်းစစ်ဆေးပြီးတော့အများပြည်သူကိုထုတ်ပြန်ပေးတဲ့နေရာမှာတော့အားနည်းမှုတွေရှိနေတော့မယ်လို့ USCB ကတော့ဝေဖန်ပါတယ
် For said that the companies who are investing so far have submitted have been very inadequate they've not provided
ခုချိန်ထိတော့မြန်မာနိုင်ငံတည်းတွားရောက်ရင်းနှီးမြှုပ်နှံကြတဲ့ American ကုမ္ပဏီတွေဘက်ကတင်ပြချက်တွေကပြည့်စုံမှုမရှိသေးပါဘူးသူတို့လုပ်ငန်းတွေဟာဒီလက်မြေသိမ်းယူမှုတွေနဲ့မပတ်သက်ဘူးနောက်လူခွင့်ချိုးဖောက်မှုတွေမဖြစ်ခဲ့ပါဘူးဆိုတာကိုအသေးချာစုံစမ်းစစ်ဆေးအစီရင်ခံနိုင်တာကုမ္ပဏီတစ်ခုပဲရှိပါသေးတယ်အခြားကုမ္ပဏီတွေရဲ့အစီရင်ခံချက်တွေမှာတော့မပြည့်မစုံဖြစ်နေတော့မှဒါကြောင့်မလို့ဒီကြံတဲ့ကုမ္ပဏီတွေကိုဆက်ပြီးတော့ပို့ပြီးတော့ဒီအသေးစိတ်ထုတ်ပြန်နိုင်မှုအတွက်ဖိအားပေးသွားမှာပါဆိုပြီးတော့ USCB ကအမှုဆောင်ဒါရိုက်တာ Jennifer Quayle ပြောဆိုသွားတာဖြစ်ပါတယ်။လက်ရှိအဖြစ်တော့မြန်မာနိုင်ငံထဲမှာယင်းနှိမ့်မြှုပ်နှံနေတဲ့ American ကုမ္ပဏီတွေအထက် Western Union, Coca-Cola အပါအဝင်လုပ်ငန်း၅ခုလောက်ပဲအများပြည်သူသိအောင်အစီရင်ခံထားတယ်လို့သိရပါတယ်။ American လွှတ်တော်ကနေပြီးတော့ပြည်ထောင်ပြီးသား American ပြည်ထောင်စုရဲ့အရေးပေါ်အဲ့ဥပဒေအရ American လုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒကိုထိခိုက်လာနိုင်တဲ့အခြေအနေမှာသမရအနေနဲ့အခုလိုမျိုးအရေးယူအမိန့်ထုတ်ပြန်နိုင်တဲ့အခွင့်အာဏာကိုပေးထားပါတယ်။ဒါကြောင့်မလို့ဒီလုပ်ပိုင်ခွင့်အရသမရဥဘာမားရဲ့လက်မှတ်နဲ့အရေးယူမှုကိုတက်တန်းတိုးတဲ့အခုအမိန့်ကိုအောက်လွှတ်တော်နဲ့အထက်လွှတ်တော်ကြီးကဲတွေကသမရဥဘာမားကလက်မှတ်ထိုးပြဖို့ထားပါတယ်ခင်ဗျာ။